စီးပွားရေးလှုပ်ဖို့အလားအလာကောင်းနေရှိနေတယ်ဆိုပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျနေချိန်မှာအခုလိုစီးပွားရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကြီးတစ်ခုကျင်းပလိုက်တာလည်းဖြစ်ပါတယ်။ရနိုင်မယ့်အကျိုးမြတ်တွေထည့်စဉ်းစားတဲ့နေစိန်ခေါ်မှုတွေကိုနိုင်ငံတကာလုပ်ငန်းကြီးတွေဘက်ကလေ့လာဖို့အခွင့်အလမ်းတစ်ခုဖြစ်တဲ့ဒီရှေ့အရှဆိုင်ရာစီးပွားရေးဆွေးနွေးပွဲအကြောင်းကိုတော့မဆုမြတ်မွန်ကဆက်တင်ပြပါဦးမယ်
။ကောင်းပါပြီ။နိုင်ငံတကာကောင်းဆောင်တွေထိတ်တန့်စီးပွားရေးသမားတွေပညာရှင်တွေတက်ရောက်နေကြတဲ့3ရက်ကြာ World Economic Forum on East Asia အရှေ့အာရှဆိုင်ရာကမ္ဘာစီးပွားရေးဆွေးနွေးပွဲတွေကိုဒီကနေ့နေပြည်တော်မှာစတင်ပါတယ်။ဒီကနေ့ဆွေးနွေးပွဲအများစုကတော့တကပိတ်ဆွေးနွေးပွဲတွေဖြစ်ပါတယ်။တစ်ချိန်လုံးကနိုင်ငံတကာအတိုင်းအဝိုင်းရဲ့ဘေးဖယ်တာခံထားရတဲ့မြန်မာနိုင်ငံဟာနိုင်ငံတကာမှာပြန်ပြီးတော့ဝင်ဆက်နိုင်မဲ့လမ်းပေါ်ရောက်နေတယ်ဆိုတာကိုအခုနိုင်ငံတကာဆွေးနွေးပွဲကနေပြသနေတာပါ။မြန်မာအစိုးရဘက်ကတော့ပြောင်းလဲတိုးတက်နေပါတယ်ဆိုတော့သူတို့ရဲ့ပုံရိပ်ကိုပြသနိုင်ပြီးတော့ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်း World Economic Forum ရဲ့အာရှဆိုင်ရာအကြီးလန်းဒါရိုက်တာ Sushan Rao ကပြောပါတယ
် The main goal is to show that the doors are open but challenges remain it's a country where still 26% of the population live in poverty 37%
ဒီစွန်းဝဲအဓိကယူရချက်ကမြန်မာနိုင်ငံဟာနိုင်ငံတကာစီးပွားရေးလုပ်ငန်းတွေအတွက်တကားတွေဖွင့်ပေးထားပါတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာကစင်ခေါ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆင်းရဲမွတ်တည်တဲ့လူဦးရေကစုစုပေါင်းလူဦးရေရဲ့26ရာခိုင်နှုန်းရှိပါတယ်အလုံးလက်မဲ့နှုန်းကလည်း38ရာခိုင်နှုန်းရှိပါတယ်မြန်မာဆန်ဆန်အပြောင်းလဲတွေဖြစ်လာဖို့နိုင်ငံ내ကပြည်သူအများစုအတွက်တက်ရောက်မှုတွေရှိလာဖို့ဝင်လာမဲ့ရင်းနှီးမြှုပ်နှံမှုတွေကိုအခုအချိန်မှာအသုံးချဖို့အရေးကြီးပါတယ
်အာဏာရှင်အစိုးရတွေရဲ့အုပ်ချုပ်မှုအောက်မှာနှစ်ပေါင်းများစွာဖြတ်တန်းခဲ့ရတဲ့မြန်မာနိုင်ငံမှာဆင်းရဲမွတ်တည်မှုနဲ့တိုးတက်မှုနှုံနှေးကွင်းနေတဲ့စီးပွားရေးကရှိနေတဲ့စိန်ခေါ်မှုတွေကတချို့ပဲဖြစ်ပါတယ်။လက်ပေးလက်ယူမှုတွေ၊တရားဥပဒေစိုးမိုးမှုအားနည်းနေတာတွေ၊အရင်အစိုးရစနစ်ကိုဖက်တွယ်ထားခြင်းနေတဲ့သူတွေရှိနေသေးတာတွေကရှေ့အပြောင်းလဲတွေအတွက်အဟန့်တားတွေဖြစ်ပါတယ်။အခုနေပြည်တော်မှာကျင်းပနေတဲ့နိုင်ငံတကာစီးပွားရေးဆွေးနွေးပွဲတွေကနေပြီးတော့မြန်မာနိုင်ငံမှာအမြန်ဆုံးပြင်ဆင်သင့်တာတွေကိုထောက်ပြနိုင်လိမ့်မယ်လို့ World Economic Forum အာရှဒေသဆိုင်ရာအကြီးအကဲ Mr. Rao ကမြင်ပါတယ်။
For sure, the investor community is seeing the impact of years of isolation in the country, and that's reflected in the infrastructure, the need to improve the education system, access to health care.
ne paw mya so a thi chan phit tha de tae yaw mu de ko yin ni myo nan tu a tan wai ga myin tha ma te ja ba de nai ngan ne ga a che ga a sao au ni ma a che ni de ga thin hat ni de le a so ya a ne ne yin ni myo nan tu de bak ga a tet aw pinya yi snit ko to tet ka mu aw lo pho lo ba de ကျမရေးဆောင်ရှောက်မှုပြည်သူတိုင်းရဖို့လိုတယ်စွမ်းရည်မြင့်တင်မှုတွေလုပ်ဖို့လိုအပ်တယ်ဒီလိုမျိုးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့အခြေအနေတိုးတက်အောင်ဘလို့အပြောင်းလဲတွေလုပ်ဖို့လိုနေသေးတယ်ဆိုတာကိုရင်းနှီးမြှုပ်နှံသူတွေဘက်ကထောက်ပြနိုင်ဖို့မျှော်လင့်နေကြပါတယ
်မြန်မာနိုင်ငံမှာစီးပွားရေးဗန္နရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်နေသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေသစ်ကိုထုတ်ပြန်ထားပေမဲ့အစိုးရဘက်ကမျှော်လင့်နေသလိုရင်းနှီးမြှုပ်နှံမှုတွေကလှိမ့်ပြီးတော့ဝင်မလာသေးပါဘူးမြန်မာအစိုးရရဲ့ကိန်းဂဏန်းတွေအရ2010ဘန်ဒာနှစ်မှာနိုင်ငံခြားယင်းနှိမ့်နှံ့မှုဘီလီယံ20တခါ2011ခုနှစ်ဘန်ဒာနှစ်မှာဒေါ်လာ 4.6 ဘီလီယံရှိခဲ့တာကနေပြီးတော့2013မတ်လမတိုင်ခင်12လအတွင်းမှာနိုင်ငံခြားယင်းနှိမ့်နှံ့မှုကဒေါ်လာ 1.4 ဘီလီယံအထိကျသွားတယ်လို့ AP သတင်းမှာဖော်ပြပါတယ်အခုလိုမျိုးကျဆင်းသွားတဲ့အဓိကအကြောင်းကတော့တရုတ်နိုင်ငံဘက်ကယင်းနှိမ့်နှံ့မှုတွေတိတိတသားကျသွားလို့ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာမတူးဖော်ရသေးတဲ့သဘာဝဓာတ်ငွေနဲ့တွင်းထွက်ရတနာတွေရှိနေစေဖြစ်တာမို့နိုင်ငံရေးအခြေအနေကိုဆက်ပြီးတော့တည်ငြိမ်အောင်လုပ်သွားမယ်။လုံတဲ့တဲ့အစီအစဉ်တွေကိုချမှတ်ပြီးတော့မှန်ကန်တဲ့စီမံခန့်ခွဲမှုတွေကိုလုပ်သွားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးဟာ2030မှာဒေါ်လာဘီလီယံ200လောက်အထိကိုတက်သွားနိုင်တယ်လို့နိုင်ငံတကာပြောင်းလဲနေတဲ့စီးပွားရေးတွေကိုလေ့လာနေတဲ့ McKinsey Global Institute ကခန့်မှန်းထားပါတယ်။တဖြည်းဖြည်းနဲ့တော့တချို့စီးပွားရေးလုပ်ငန်းကြီးတွေဘက်ကနေအခက်အခဲတွေကိုကျော်လွှားနိုင်ပုံရပါတယ်။ Coca-Cola ကုမ္ပဏီကနေပြီးတော့၅နှစ်အတွင်းမှာဒေါ်လာသန်း200ဘူးယင်းနှိမ့်မြုပ်နှံတဲ့သူတို့ရဲ့မြန်မာနိုင်ငံတွင်းလုပ်ငန်းတွေကိုအင်္ဂါနေ့တုန်းကစတင်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ကနေပြီးတော့တောက်ချာနေ့အထိနေပြည်တော်မှာကျင်းပနေတဲ့အရှေ့အာရှဆိုင်ရာကမ္ဘာစီးပွားရေးဆွေးနွေးပွဲမှာနိုင်ငံပေါင်း90ကျော်ကစီးပွားရေးသမားတွေစီးပွားရေးကျွမ်းကျင်သူပညာရှင်တွေအစိုးရနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်ပေါင်း1000ကျော်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဖိလစ်ပိုင်သမ္မတဘန်နီဂနိုအကွီနိုအပါအဝင်တခြားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။သမ္မတဦးသိန်းစိန်ကတော့မနက်ဖြန်မှာမင်းကွန်ပြောကြားဖို့ရှိပါတယ်။စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကို3ရက်ကြာခေါင်းဆောင်မျိုးစုံနဲ့ဆွေးနွေးကြမယ်။World Economic Forum on East Asia စီးပွားရေးဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဆွေးနွေးပွဲတချို့မှာဦးဆောင်ဆွေးနွေးသူအဖြစ်နဲ့ပါဝင်မှာဖြစ်ပါတယ်ရှင်။